ိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေဆက်တိုက်ဆက်လက်ဖြစ်ပေါ်နေတာကြောင့်ရာဇဝတ်ပြစ်မှုနဲ့တမ်းများရှိသူတွေတိုးပြီးမှကြီးမှာအမှုရင်ဆိုင်မှုလဲကြောင်းပေးမယ်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးစစ်စစ်ချာချာတုံ့တက်ဖို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ္စတာဘတ်ချလက်ကဟောင်ကောင်အာဏာပိုင်တွေကိုဒီကနေ့တိုက်တွန်းလိုက်ပါတယ်။ဟောင်ကောင်ကျွန်းကိစ္စအပြင်တရုတ်နိုင်ငံရှင်ကျန်းပြည်နယ်နဲ့တရုတ်နိုင်ငံအနောက်ဖက်ပိုင်းဒေသတွေကိုအကန့်အသတ်မရှိတောရောက်ခွင့်ပြုရေးကိစ္စတွေကိုဒီအုပ်စုကနေဆက်လက်ဆွေးနွေးနေကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာစတင်တဲ့လူ့ခွင့်ရေးကောင်စီရဲ့သတင်းသုံးပတ်ကြာညီလာခံမှာမစ္စတာဘတ်ချလက်ကပြောပါတယ်ရှင်ကျန်းဒေသမှာဝိကံနဲ့မွတ်စလင်တပ်သားလောက်ထင်းထင်းခံထားရကြောင်းလဲအရင်ကလူ့ခွင့်ရေးတကြွလှုပ်ရှားသူလည်းဖြစ်ခဲ့ဘူးတဲ့လူ့ခွင့်ရေးကော်မရှင်နာမင်းကြီးဘတ်ချလက်ကပြောပါတယ်အစွန်ရောက်အယူဝါဒတွေကိုဖယ်ရှားပြီးအတတ်ပညာသစ်တွေတင်ကြားပေးမယ်ဆိုတဲ့ခေါင်းစဉ်အောက်မှာလူတပ်သားနေပါလောက်ကိုရှင်ကျန်းဒေသမှာစကန်တွင်ထင်းထင်းထားတဲ့တရုတ်ဆွေရရဲ့လောက်ရအပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေတာပါတရုတ်ပြည်မှာကြီးမှာကွန်မြူနစ်ပါတီထင်းချုံမှုအောက်ရာဇဝတ်ပြစ်မှုနဲ့တာမယာရှိသူတွေအမှုရင်ဆိုင်ကြရမယ်ဥပဒေမူကြမ်းကိုတန်းနဲ့ချီတဲ့ဟောင်ကောင်ပြည်သူတွေဒီလဇွန်လအတွင်းကန့်ကွက်ဆန္ဒပြခဲ့ကြတာပါဒီကိစ္စမှာလည်းဒီကနေ့မှာလည်းဟောင်ကောင်မှာဆန္ဒပြသူတရားလာစုဝေးဆန္ဒပြကြဆဲဖြစ်ပါတယ်ခင်ဗျ